ဆီးရီးယားစစ်အတက်တွေကသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုမြေပြင်ထိုးစစ်တရော၄ချောင်းကပါဆက်ပြီးဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဆီးရီးယားနိုင်ငံအရှေ့ပိုင်းဂူတာဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအကူအညီပေးရေးရင်နှန်းတွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်ပြီးတော့အဲ့ဒီဒေသကနေပြန်လည်ဆုတ်ခွာနေကြပါတယ်။ဘုံကျဲတိုက်ခိုက်မှုတွေဖြစ်နေတာကြောင့်ထရက်ကား46စီးပါတဲ့ရင်နှန်းဟာသူတို့မှာပါတဲ့အထောက်ပံ့တွေကိုအပြည့်အဝမပေးနိုင်ခဲ့ပဲဂူတာဒေသကအဓိကမြို့ကြီးဖြစ်တဲ့ဒူမာမြို့ကနေဒမတ်စကပ်စ်မြို့ကိုတလှနေညပိုင်းမှာပြန်လည်ထွက်ခွာလာခဲ့ပါတယ်။ဘုံကျဲတိုက်ခိုက်မှုတွေကြားမှာပဲကျွန်တော်တို့အကူအညီတွေပေးနိုင်သလောက်ပေးခဲ့ကြောင်းရဲသားတွေဟာစိတ်မကောင်းစရာအခြေအနေတစ်ခုမှာပိတ်မိနေတယ်လို့ UNHCR အဖွဲ့ရဲ့ဆီးရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဆာဂျက်မာလစ်က Twitter ကနေပြောပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအားလုံးကတော့ဘေးရန်တွေကင်းတဲ့အနေထားမှာရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကလည်းပြောပါတယ်။ဒါပြင်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကိုတင်ပို့ဖို့လှုပ်ထားတဲ့စေဝါအကူအညီတွေအတော်များများကိုခေတ်သေးအဖွဲ့တွေတင်လို့မရအောင်ရုရှားအစိုးရဘက်ကတားဆီးခဲ့သလိုအဲ့ဒီနေရာမှာတခြားအရာတွေနဲ့လည်းအစားထိုးခွင့်မပေးခဲ့ဘူးလို့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ကပြောပါတယ်ခင်ဗျာ။